တရုတ်နိုင်ငံသားဝင်ကြီးဝမ်ယီဟာဒေတာရင်းတာဝန်ရှိသူတွေကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးမြမအရေးတိုင်တွယ်ဖြည့်ရှင်းမှုစတိုက်ဆောင်ရွက်လာတယ်လို့လေးလာသူတွေကပြောပါတယ်။ဒါအတရုတ်အနေနဲ့မြမအရေးကိုပို့ပြီးစိုးရိမ်လာတဲ့သဘောဖြစ်တယ်လို့တစ်ဖက်မှာလည်းမြမအရေးအမေရိကန်ဝင်မလာအောင်ဆောင်ရွက်တာဖြစ်နိုင်တယ်လို့သုံးသပ်ကြပါတယ်။ကိုဝင်းမင်းကမေးမြန်းထားပါတယ်ညာ။
ဟုတ်ကဲ့နိုင်ငံတိုင်းဝန်ကြီးဝန်ကြီးအနေနဲ့ကုလသမဂ္ဂမှုချုပ်ရဲ့မြန်မာဆိုင်ရာအထူးတန်းနဲ့ဆွေးနွေးမယ့်အပေါ်ကိုကျော်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခြင်းကြိုပြောခဲ့တယ်လို့ဒီတွေ့ဆုံပွဲထဲပါခဲ့တဲ့ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပါတယ
်တရုတ်နိုင်ငံသားရဲ့ဝန်ကြီးမစ္စတာဝန်ကြီးနဲ့ကုလသမဂ္ဂထွေထွေအတည်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်တို့အတွေ့ဆုံတယ်ဆိုတာတရုတ်နိုင်ငံသားရဲ့ဝန်ကြီးမစ္စတာဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်မှာလည်းကြိုတင်ပြီးရောကြအသိပေးပြီးဖြစ်ပါတယ်ဒီရည်တရုတ်နိုင်ငံရဲ့မြန်မာနိုင်ငံပေါ်မှာအပြုသဘောဆောင်တဲ့လှုပ်ဆောင်ချက်ပဲဖြစ်ပါတယ
်ဒီတရုတ်နဲ့ကုလသမဂ္ဂတို့တွေ့ဆုံပွဲမှာတရုတ်လူလာချက်ဖြစ်နိုင်တာကိုမြမမဟာဗျူဟာနဲ့မူဝါဒရေးလာရေး Institute ISP မြန်မာအဖွဲ့ဒါရိုက်တာဦးအောင်သူငင်းကအခုလိုသုံးသပ်ပါတယ
်ဒီ August လဇန်ပိုင်းလောက်ကစပြီးသတိပြုမိတာကဒီ UN ရဲ့အထူးသံတမန် Julie Bishop ကအာရှနိုင်ငံတွေရဲ့ခေါင်းဆောင်တွေကိုသူဝင်တွေ့ပြီးတော့ชวนนี่ล่ะရှိရပြန်သူကအခုချိန်မှာတော့တရုတ်ပြည်နဲ့သွားပြီးတော့ကြည့်နိုင်တယ်ပေါ့เนาะတရုတ်ကလည်းလိုချင်တာကတရုတ်ကသူ့ရဲ့လုပ်ငန်းစဉ်ကိုသူတနိုင်ငံနဲ့ဥဆောင်ပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့မှတရားဝင်မှုရအားနေရနိုင်ငံတကာရဲ့အားကိုအနည်းဆုံးလိုသေးတာပေါ့အဲ့ဒီနေထားမှာတော့အခုလက်ရှိအာဆီယံဥက္ကဋ္ဌဖြစ်နေတဲ့လာအိုတို့ထိုင်းနိုင်ငံတို့သူတိုက်တွန်းမယ်အာဆီယံရဲ့ဝိတ်ပါလာရင်ကောင်းတယ်နောက်တစ်ခုကကျတော့ UN ရဲ့ထောက်ခံချက်ပါရင်တော့ပို့ပြီးတော့တရုတ်ဝင်ဖြစ်မယ်လို့ယူဆတာပေါ့ဆိုတော့နောက်တစ်ခုကတစ်ဖက်မှာလည်းမြင်ရတာကတရုတ်နိုင်ငံကဒီအမေရိကန်ပါဝင်အနောက်နိုင်ငံတွေကမြန်မာပြည်ရေးဝင်ဆွတ်လာတာကိုလည်းသူကဟန့်တားကြတဲ့ပုံစံရှိပါတယ
်အခုလိုမြန်မာရေးအမေရိကန်မပါရေးတရုတ်ကယူရထားနိုင်တာကိုလည်း CDN ဘုံမှုနောက်ရိုးကလည်းသဘောတူပြီးဒီတရုတ်ရဲ့စိုးရိမ်ကြိုးပမ်းလာမှုကိုအခုလိုထောက်ပြပါတယ
်တရုတ်ကမြန်မာပြည်နဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်မှုရှိနေတာကိုမြင်နေရတယ်ပေါ့နော်အထားကြောင့်လည်းအခုလိုမျိုးထိထိဝင်ဝင်လှုပ်ဆောင်လာတာလို့ထင်ပါတယ်ဒီမြန်မာပြည်တည်ငြိမ်မှုကြစေဖို့အပြောင်းလဲတွေပေါ်ဆောင်လာစေဖို့တရုတ်ကလူလာတယ်ဆိုတာလည်းသူတို့အချင်းချင်းပြောနေတယ်ပေါ့နော်ဒါကလက်တွေ့ပေါ်ဆောင်တာနိုင်စီဘူးပပောင်းစုံကနေပြီးတော့တိုက်တဲ့တူတူလှုပ်ဆောင်တာတော့ယူဆပါတယ်တရုတ်ကသူ့အချိုးကြီးပေါ်အတွက်မြန်မာပြည်ကိုတည်ငြိမ်မှုရရှိစေခြင်းနဲ့အားသူတရုတ်ရဲ့ဩဇာအနာကိုမထိခိုက်စေဘဲမြန်မာပြည်မှာအပြောင်းလဲပေါ်ဆောင်လာစေခြင်းနဲ့ဒါကြောင့်တရုတ်ကထိတွေ့ချေမှုပုံစံနေနဲ့ထဲထဲဝင်လှုပ်ဆောင်လာတာလို့သုံးသပ်ရပါတယ
်ဒီနေရာမှာအခုတရုတ်နိုင်ငံတိုင်းဝန်ကြီးနဲ့တွေ့ခဲ့တဲ့ကုလသမဂ္ဂမှုချုပ်ရဲ့အထူးကိုယ်စားလှယ်အပေါ်မြန်မာစစ်တော်စီဘက်ကထားတဲ့သဘောထားကိုလည်းဗိုလ်ချုပ်စောမင်းထွန်းကအခုလိုဆက်ပြောပါတယ
်ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်မင်းမင်းအောင်လှိုင်အနေနဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်လာတဲ့မြန်မာနိုင်ငံရဲ့အကောင်အထည်ကိုရည်ရွယ်ပြီးလှုပ်ဆောင်မဲ့ဤသည့်အဖွဲ့အစည်းဤသည့်ပုံကူကိုမဆိုလက်တွဲဆောင်ရွက်မယ်လို့ပြောပြီးဖြစ်ပါတယ်ဒါလို့ဆောင်ရွက်တဲ့နေရာမှာတော့ရခိုင်တော့လည်းကုလသမဂ္ဂအထွေထွေဒုဝင်မှုချုပ်ရဲ့အထူးကိုယ်စားလှယ်တွေမြန်မာနိုင်ငံကိုလာရောက်ခဲ့တာတွေရှိပါတယ်ဒါလို့ဆောင်ရွက်တဲ့နေရာမှာတော့ဒီမြန်မာနိုင်ငံမှာပြည်ဖြစ်ပေါ်နေတဲ့ဖြစ်စဉ်တွေကိုလေ့လာရှုပြီးမြန်မာနိုင်ငံနဲ့မကိုက်ညီတဲ့စံချိန်စံညွှန်းတွေနဲ့လှုပ်ဆောင်လာမှာတိုင်းတာဒါမျိုးကိုတော့ကိုယ်စားလှယ်တွေအနေနဲ့ရှောင်ရှားတင်တယ်လို့ပဲကျွန်တော်တို့မြင်ပါတယ်ဒီနေ့လဲကျွန်တော်တို့တရုတ်ပြည်သူတမတာနိုင်ငံတာမခန့်လာကိုပို့ချုပ်မှုရေးဆံပေးရခဲ့တာရှိပါတယ်တရုတ်မြန်မာနိုင်ငံဆက်ဆံရေးဟာတိုးတက်ကောင်းမွန်လျက်ရှိပြီးအကောင်းဘက်ကိုပဲအများကြီးဥတည်ရွေးချယ်လျက်ရှိပါတယ်ဒီတာမကြီးနဲ့တွေ့ဆုံတဲ့အခါမှာလည်းဒီတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးနဲ့ကုလသမဂ္ဂအထွေထွေဒုမှုချုပ်ရဲ့ကိုယ်စားလှယ်တို့တွေ့ဆုံခဲ့တဲ့အကြောင်းကိုလည်းထပ်မံပြောကြားခဲ့ပါတယ်။
အဲဒီတော့တရုတ်နိုင်ငံရဲ့ဝန်ကြီးနဲ့အခုဇက်တိုက်တွေ့ဆုံဘွဲကနေတရုတ်အနေနဲ့အခြေရှာပေးနိုင်ရေးဆက်ကြိုးပမ်းတွန်းနေပုံရတာကိုလည်းဥအောင်သူငင်းကအခုလိုဆက်သုံးသပ်ပါမယ်
။ဒီမကြသေးခင်ကဒီတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးပေါ့နော်။သူကနေပြည်တော်သွားပြီးတဲ့အခါကျတော့ပြန်လာတဲ့အခါမှာအထူးသဖြင့်တော့ဒီ2008ဖွဲ့စည်းပုံအောက်ကနေပြီးတော့ဒီပြဿနာတွေရှင်းရမယ်ပြောလာတဲ့အပြင်မှာတစ်ဖက်ကဒီအစည်းအဝေးသွားတယ်လမ်းချမ်းမဲခေါင်အစည်းအဝေးဒီအခုချင်းမိုက်မှာပဲလုပ်တဲ့အစည်းအဝေးပေါ့နော်ဆိုတော့ဒီအစည်းအဝေးမှာကျတော့လည်းဘာပြောလဲဆိုတော့မြန်မာပြည်ရဲ့ပြဿနာကတရုတ်အတွက်စိုးရိမ်စရာဖြစ်တယ်တစ်ဖက်ကလည်းဒီအာဆီယံရဲ့ပူးပေါင်းကူညီမှုနဲ့ကျွန်တော်တို့ soft landing ပေါ့ဗျာမြန်မာပြည်ပြဿနာကသက်တောက်သက်သာနဲ့ဖြေရှင်းနိုင်တဲ့အနေအထားမျိုးဖြစ်နိုင်မယ်လို့သူမြင်တယ်ပေါ့ဆိုတော့တရုတ်ကပြီးခဲ့တဲ့ဒီမြောက်ပိုင်းညီနောင်သုံးဘွဲ့နဲ့ဖြစ်တဲ့တိုက်ပွဲတွေပေါ့ဒီ Hagen သဘောတူညီချက်ပေါ့နော်ဒီကုမင်းမှာဆွေးနွေးခိုင်းတယ်ဒါတွေကအပြည့်မဟုတ်ဘူးမပြည့်လည်ဘူးလို့ယူဆလာတယ်ပေါ့ဆိုတော့ဒီလိုအနေထားမှာတော့ဒီတနိုင်ငံလုံးရဲ့ process ပေါ့ဒါကို သူကိုယ်တိုင်ဝင်တွန်းမယ်မြန်မာစစ်သားဖြစ်အောင်လဲတွန်းမဲ့သဘောမျိုးတွေ့ရပါတယ်
တကယ်တော့မြန်မာအင်ဒီဂျင်းတွေလည်းပါတယ်အာဆီယံနိုင်ငံတွေနဲ့မကြာခင်ကပဲတွေ့ခဲ့တယ်အခုတရုတ်နဲ့ကုလအဆင့်ကြီးအရှိပြီးဆင်နူဘက်ကလည်းအားလုံးပါဝင်တဲ့မြန်မာအရေးဆက်ဖြေရှာနိုင်မလားဆိုတာကိုတော့အများစိတ်ဝင်စားနေကြပါတယ်ခင်ဗျ